ယူကရိန်းပေါ်မှာရုရှားဆက်ပြီးတိုက်ခိုက်နေတာငွေကြေးဖောင်းပွာတာစီးပွားရေးလုပ်ငန်းတွေနဲ့စားသုံးသူတွေအတွက်တိုးနှုတ်မြင့်လာတာတွေကြောင့်လာမယ့်2023ကမ္ဘာစီးပွားရေးဖွံ့ဖြိုးမှုခန့်မှန်းချက်ကိုအပြည်ပြည်ဆိုင်ရာငွေကြေးရန်ပုံငွေအဖွဲ့ IMF ကရှော့ချလိုက်ပါတယ် IMF ကလာမယ့်နှစ်အတွက်ကမ္ဘာကြီးထွမှုနှုန်းကိုဇူလိုင်လတုန်းက 1.9 ရာခိုင်နှုန်းရှိမယ်လို့မှန်းရကနေခုတော့ 1.9 လောက်ပဲရှိတော့မယ်လို့မျှော်လင့်ကြောင်းပြောပါတယ်ဒါပေမဲ့ဒီနှစ် 2022 ကိုတော့မပြောင်းလဲပဲ3.2 လောက်ရှိမယ်လို့ခန့်မှန်းထားတာဖြစ်ပြီးမနစ်ကတဲ့6ရာခိုင်နှုန်းတိုးတက်တာတော့ထက်ဝက်လောက်ညွန်နေနေစေလဲဖြစ်ပါတယ်။ကမ္ဘာစီးပွားရေးဟာ2000ခုနှစ်ကစပြီးဖွံ့ဖြိုးမှုအ ਨੇ ဆုံးအခြေအနေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။လာမယ့်2023ကတော့အဆိုးဆုံးဖြစ်ဖို့ရှိနေပြီးအများစုအတွက်စီးပွားရေးကပ်ဆိုက်မဲ့နှစ်ဖြစ်လာနိုင်တယ်လို့လည်း IMF ကသတိပေးပါတယ်။ဥရောပစီးပွားရေးအချက်အကျတဲ့နိုင်ငံတွေမှာငွေကြေးအခက်အခဲရင်ဆိုင်ရတယ်လို့ကမ္ဘာစီးပွားရေးအင်အားအကြီးဆုံးဖြစ်တဲ့ American တရုတ်တို့စီးပွားရေးကျဆင်းနေတဲ့အတွက် IMF ကအခုခန့်မှန်းချက်ကအံ့ဩစရာတော့မရှိပါဘူး။